ရွှေဝါရောင်တန်ကလှုပ်ရှားမှုမှာပါဝင်တဲ့အရှင်ဂမ်ဘီယာခေါ်ကိုညင်ကြီးလွင်ဟာထိုင်းနိုင်ငံကိုနေဆက်ဖြတ်ကျော်သွားတဲ့အတွက်နေဆက်ဖြတ်ကျော်မှုပုံမှန်73%အရအလုတ်ကျန်းနဲ့ထောင်တန်း6လချမှတ်လိုက်ကြောင်းမန္တလေးမဟာအောင်မြေမြို့နယ်တရားရုံးကနေမနေ့ကဆုံးဖြတ်လိုက်ပါတယ် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်2012ခုနှစ်ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာပြီးတဲ့နောက်အရှင်ဂမ်ဘီယာခေါ်ကိုညင်ကြီးလွင်ဟာထိုင်းနိုင်ငံချင်းရိုင်မြို့မှာမကြာခဏဆိုသလိုစေဝါကုသမှုတွေတွားလုပ်ခဲ့တာပါအဲ့ဒီလိုသွားရမှာတော့တာချီလိုက်မဲဆိုင်နေဆက်ကနေချင်းရိုင်စေယုံကြီးမှာစေကူတာဖို့အတွက်မဲဆိုင်တာချီလိုက်ချစ်ကြည်တရားကိုဖျက်ကျော်ပြီးခုနှစ်ရက်စာခွင့်တောင်းပြီးပုံမှန်သွားခဲ့တာ2013ခုနှစ်ကစခဲ့တယ်ဆိုပြီးမိသားစုကဆိုပါတယ်သူဟာချင်းရိုင်စေယုံကြီးမှာပုံမှန်အကြိမ်ကြိမ်စေကူတာဖို့အတွက်သွားလာတိုင်းနေဆက်ဖျက်ကျော်တဲ့လက်မှတ်တွေရရှိခဲ့ပါတယ်2015ခုနှစ်ဇန်နဝါရီလအတွင်းမှာတော့ထိုင်းနိုင်ငံကအပြန်မှာနေဆက်ဖြတ်ကျော်တဲ့လက်မှတ်ကိုချစ်ကြည်ရတာမြန်မာနိုင်ငံဘက်ကိုတောင်းခံရမှာငင်းပယ်ခဲ့တာကြောင့်နောက်ဆုံးမှာအလုတ်ကျန်းနဲ့ထောင်နဲ့6လချမှတ်တာခံခဲ့ရတယ်ဆိုပြီးမိသားစုကဆိုပါတယ်
။ဟိုနောက်တော့အဲ့ဥပဒေမှာစပုံးတင်တယ်။စပုံးတင်နဲ့ချရတယ်။နောက်တော့သူကဒီရှေ့ဟောပေါ့ကျွန်တော်တို့တပ်တွေတင်ခဲ့တာကိုသူကလက်ခံနဲ့ကြားနာတယ်ပေါ့လေ။ဒါပေမဲ့နောက်ဆုံးဒီဦးစင်းဖြတ်ခဲ့တဲ့ဟာမှာဦးစင်းကဒီရက်လုံးကြီးပေါ့တရားပေးခဲ့တယ်၊တန်900ပေးခဲ့တယ်။အဲ့ဒီပေါ်တယ်တော့သူတို့လက်ခံတယ်။ဒါပေမဲ့သူကပါပြောလဲဆိုတော့အဲ့ဒီကဖြတ်ခဲ့တဲ့လက်မှတ်တွေကဒါကမပေးဘူးလေမတိတ်ပါတော့သူကတော့အမျိုးမျိုးကြိုးစားခဲ့မှမရဘူးအဲ့ဟာမတင်နိုင်လို့မဟုတ်လို့သူကဒါနဲ့ချတာလို့ပြောတာအလုပ်ကျန်းတဲ့ထောင်ကျန်းကလည်းမချလိုက်ဘူးအဲ့ရှင်းနေတွေကလည်းခုမှဖြစ်ပါတဲ့အခါမှာသူကဒီရှင်းနေတွေကခုမှဖြစ်ပါတော့တော့သူကလက်ခံတယ်ပေါ့အမှန်နောက်ဆုံးအဲ့ဟာပါပဲနောက်ဆုံးကျွန်တော်ကတက်တယ်မတင်လိုက်နိုင်တယ်မတင်နိုင်တော့ဆိုတော့ဒီသွားတောင်းတယ်ကိုကြီးတို့အမျိုးသမီးကဒီကတောင်းမှာသွားတောင်းတယ်တောင်းမယ်လို့မရခဲ့ဘူးသူကအဲ့ဟာမပေးနိုင်ဘူးအဲ့ရဲ့အမိတ်နဲ့မှပေးပါဆိုပြီးအဲ့လိုမျိုးနေနေတာ
သူဟာအချင်းထောင်ကလွတ်ခါကြမှာနိုင်ငံကိုလက်မှတ်ကိုတောင်းခံခဲ့ပေမဲ့ငင်းပယ်တာခံရတာကြောင့်နောက်ဆုံးနေဆက်ကိုဖျက်ကျော်ပြီးစေကူတာဖို့အတွက်စီစဉ်ခဲ့ရတာလို့ဆိုပါတယ်အခုလက်ရှိအခြေအနေအထိကျန်းမာရေးအရစေဝါကူတာမှုတွေလိုအပ်နေသေးတဲ့အခြေအနေရှိနေတယ်လို့လည်းမိသားစုကပြောပါတယ
်သူကဟိုလွတ်လာပြီးတော့ရန်ကုန်မှာတက်ဆုံလို့သွားတယ်အမှဒါပေမဲ့2လတော့3လပေါ့နော်အဲ့လောက်ထိကြာခဲ့တယ်ပြီးရင်သူကလည်းချက်လုပ်လိုက်တာမပေးဘောလုံးလုံးမရဘူးဆိုပြီးတော့မှသူတို့မပေးရထားတာအဲအကြောင်းဖြစ်လို့ကျွန်တော်တို့ကဒီခိုင်းမှာအဲဒီကစားပေါ်ကနေဖြတ်ပြီးတော့မှကိုကတတ်ဖို့လုံးပေးတယ်မှမပေးတာမပေးဘူးမှတ်တယ်မော်လေးပုံတော့အရင်ဆုံးခွဲဆက်ရတယ်နောက်ဒီမှတ်ခေါင်းပေါ့50ခွဲဆက်တာအဲအစ်စက်နဲ့အကုန်ပြီးသွားပြီးပြီးပြီးဆိုပေမဲ့သူကဟိုပေါ့ဆေးရောဆက်ပြီးတော့အဲ့လိုမျိုးပေါက်နေရတယ်ကောင်မလုံးအောင်လို့မပြီးသေးဘူးဆေးပေါက်နေတဲ့အချိန်မျိုးအောက်ရှိနေသေးတာ
ရသောအဖြစ်နေဆက်တွေမှာထိုင်းနိုင်ငံဘက်ကိုစေကူသားဖို့အတွက်သွားမယ်ဆိုရင်ခုနှစ်ရက်ခွင့်ပြုပေးတဲ့လက်မှတ်တွေကိုထုတ်ပေးလို့ရှိပါတယ်။တာချီလိုက်မဲဆိုင်ဘက်မှာတော့အခုလိုမျိုးခုနှစ်ရက်ခွင့်ပြုတဲ့လက်မှတ်တွေကိုထုတ်ပေးလို့ရှိပြီးထိုင်းနိုင်ငံဘက်ကစေယုံတွေမှာစေကူသားခဲ့ကြတာပါ။ခုနှစ်ရက်နဲ့မလုံလောက်ဘူးဆိုရင်သက်တမ်းဆက်ပြီးတော့တိုးသွားတာမျိုးတွေလုပ်ရလိမ့်ရှိတဲ့အကြောင်းအကြီးစားခွဲစိတ်မှုတွေအပါအဝင်တခြားကျန်းမာရေးအရစေကူသားမှုတွေအတွက်ထိုင်းနိုင်ငံဘက်ချမ်းကိုတွားရောက်ကြတဲ့မြန်မာနိုင်ငံသားတွေကလည်းပြောပြပါဗျ။အခုကိုညီညီလွင်ကတော့မြို့နယ်တရားရုံးကနေစီရင်ချက်ချလိုက်ပြီးအချင်းထောင်ထဲမှာလည်း3လကျော်လောက်နေထိုင်ခဲ့ပြီးဖြစ်တာကြောင့်နောက်ထပ်အယူခံဆက်တက်တော့မှာမဟုတ်တဲ့အကြောင်းမိသားစုကတော့ပြောဆိုခဲ့ပါဗျ။